ဆိုင်းစရာစောတဲ့ထွေးခေါ်ကုသက်စောကိုနှစ်ထောင်သုံးခုနှစ်မှာထောက်လိုင်းကဖမ်းဆီးပြီးနိုင်ငံတော်ပုံကံမှုနဲ့တရားစွဲခဲ့ပါတယ်ဆွဆွဲချက်တည်းတခုမှမဟုတ်ပါဘူးလို့ကုသက်စောကရှင်းပြခဲ့ပေမဲ့နှစ်ထောင်သုံးခုနှစ်နိုဝင်ဘာလ၂၈ရက်နေ့မှာသူ့ကိုတည်တံပေးခဲ့ပါတယ်နိုင်ငံတော်ကငါပေးထားတဲ့ရှင်းနေရတယ်ကျွန်တော်တို့ဘယ်လိုအားပေးထားလဲဆိုတော့ညီလေးတို့တဲ့မင်းတို့ထောင် ပြန်ထွက်ရမှာပါဆိုဗျာအဲ့ဒါဆိုရင်ကျွန်တော်ဘယ်လောက်လောက်ညီလေးရတယ်ညီလေးဟိုလောက်ဆိုရင်ထွက်ရပါလေအသက်50ကျော်60လောက်ဆိုတော့ပြန်ထွက်ရမှာဆိုတော့စိတ်သက်တရားကြအဲ့ဒါနဲ့ကျွန်တော်တို့6ယောက်ကိုတွဲပဲအကျဉ်းတော်ကနေပြီးတော့မျက်နှာကိုအဝိတ္တိဆွတ်ပြီးတော့ဗောလေဒီလိုတောင်းနေတယ်ကျွန်တော်တို့အထူးရုံးခေါ်ခဲ့တာဗောသူကစီရင်ချက်ကိုဗောလေတန်းပြီးတော့ဖတ်ပြတာဗောလေကျွန်တော်အရန်ဖိတ်လန့်ခြောက်ချခဲ့ရတယ်မသေးမချင်းလေပင်လိုက်ကျိုးဆက်ကတတ်စီဆိုတဲ့တီတန်ချမှတ်လိုက်တဲ့အချိန်မှာတော့ကျွန်တော်ကလူတယောက်အနေနဲ့လေထဲပဲမြောက်တက်သွားသလိုအဲ့လိုမျိုးဖြစ်တန်ချခံပြီးတဲ့နောက်မှာအဲ့လက်ထိတ်နဲ့ပဲအင်းစင်ထောင်ထဲကတိုက်ကိုရောက်တဲ့အချိန်မှာတိုက်ပိုင်ထောင်မှုကြီးကနေပြီးတော့ကျွန်တော်တို့အနီအောင်လိန်ဝောင်အောင်ဝတ်စုံကြီးတွေပေးတာဒါတီတန်ကြတဲ့လူတွေပဲထောင်ထဲမှာဝေးရတာအဲ့ဒါရိုးရိုးကြံတဲ့အချင်းသားတွေကတော့အဖြူအောင်ပဲဝေးရဆိုတော့ချင်းချကျွန်တော်စိတ်ထဲမှာဟာငါအဖြူအောင်ဝေးရတဲ့အချင်းသားတယောက်ဖြစ်ရင်တော့ဘယ်လောက်ကောင်းလိုက်မလဲဆိုတော့တွေးကြည့်တယ်အားမညော်လေးချက်မရှိတော့ဘဲနဲ့ငါဒီဘဝကတော့ပြီးဆုံးသွားပြီဆိုပြီးတော့အဲ့လိုမျိုးအတွေးရောက်ခဲ့တာပေါ့အ
ဲကံကြမ္မာတခွေ2004ခုနှစ်မေလ23ရက်နေ့မှာသူ့ကိုတေတံကနေထောင်တန်3နှစ်ကြောင်းလဲသတ်မှတ်လိုက်ပါတယ
်တေတံကြနေလူတယောက်ကနေပြီးတော့3နှစ်ပဲကြာခံရတော့မယ်ဆိုတဲ့ခါကျကျွန်တော်ကအရန်ကိုစိတ်ချမ်းသာသွားတယ်3နှစ်ဆိုတော့ထောင်ထဲမှာဘလို့နေနေကျွန်တော်နေထိုင်တယ်ဆိုပြီးတော့ပြီးပြီးတော့ကျွန်တော်ရဲ့ညော်လင်းချက်ဒီမိသားစုအတွက်အိမ်မက်တရားဖြစ်လာတော့မယ်ဆိုပြီးတော့ကျွန်တော်ပြန်ဝမ်းသာလာခဲ့ဒါပေမဲ့တစ်ဖက်ကလည်းဘယ်လိုလဲဆိုတော့ဒီထောင်ထဲ3နှစ်ပြီးတာတောင်မှဟိုမဖြစ်သင့်ဘူးဆိုပြီးတော့အင်းစိန်အကျဉ်းတော်ရဲ့တာဝန်ရရှိရနေပြီးတော့ကျွန်တော်ခေါ်ယူဆွေးနွေးတယ်ခင်ဗျားဟို3နှစ်ကြာတာကျင်နေရလားကျင်နေပါလေထောင်ပိုင်းကြီးကျွန်တော်ဘာမှ complaint လုပ်ရမှာမရှိဘူးဆိုတော့မဟုတ်ဘူးဗျာကျင်နေလို့မရဘူးတဲ့ခင်ဗျား complaint လုပ်အောင်ဆိုတော့ကျွန်တော်တော်တော်စိုးရင်သွားတယ်ဘာလဲဆိုတော့အဲ့လို complaint လုပ်လို့များငါ့ကို3နှစ်ကနေပြီးတော့10နှစ်တို့တသက်တကျွန်းတို့ပြန်ပြောင်းရရင်ဒုက္ခပဲဆိုပြီးတော့စိုးရင်စိတ်ကရှိတော့ကျွန်တော်က complain မလုပ်ဘူးကျွန်တော်လက်မမထိုးဘူးလို့တောင်ပြောခဲ့တာဒါပေမဲ့မဟုတ်ဘူးတဲ့
2005ခုနှစ်ဇန်နဝါရီလ2ရက်နေ့ညကတော့ကိုသက်စောအတွက်ဘဝတသက်တာအမှတ်ရနိုင်မဲ့မင်္ဂလာညတညပါ
အထူးမိတ်ကြည်ညာရှိအားလုံးညီပြီးနားထောင်ဆိုချင်တယ်အခုမနေ့ကမှနိုင်ငံတော်ရဲ့မလျော်ကန်တဲ့အမှုတွေဖြစ်ဇန်နဝါရီလ3ရက်နေ့အခြေခံဥပဒေနဲ့မှထုတ်ပေးမှာဖြစ်တယ်အဲ့တော့အဲ့ထုတ်ပေးတဲ့ထဲမှာပေါင်မဲ့အကျဉ်းသားစင်းကိုထုတ်ပြန်ကြည့်ကြမယ်အားလုံးနားထောင်ကြပါဆိုပြီးတော့နာမည်စင်းဖတ်ပြတာဖတ်ပြဖတ်ရရင်ကတရေနေခုံခုံနေခုံနေချိန်မှာနောက်ဆုံးကျွန်တော်နာမည်ပါလာတယ်အဖအူကိုလေပေါ့လေတက်တော်ဆိုပြီးတော့ပါလာတဲ့ခါကျတော့ကျွန်တော်ပါပြီဆိုပြီးတော့ဝိုင်းပြီးတော့လူတွေကလည်းနှုတ်ဆက်ကြ။အများနဲ့ကျွန်တော်လည်းအဲ့နေညာညာတော့အိတ်လို့မရဘူး
။ဇန်နဝါရီလ3ရက်နေ့ညနေကတော့အိမ်အပြန်လမ်းပါ
။ထောင်မူဝါကြီးကထွက်လာတော့ခွန်နာကြီးခွဲတာသာပေါ့ကျွန်တော်နေထိုင်တဲ့တာမွေကို7နာရီကြော်ကြော်လေးမှရောက်လာအိမ်ရဲ့ငါးတက်မှာဆိုတော့ကျွန်တော်ကနေပြီးတော့ကျွန်တော်အိမ်ကလူတွေရှိပါမလားဆိုပြီးတော့စိတ်လှုပ်ရှားမှုနဲ့ကားဝါချင်းနဲ့အဲ့မှာတာဝန်ရှိတဲ့ SP တွေလည်းပါတော့ဗောလေကြိုးဆွဲလှုပ်တဲ့ချိန်ကျတော့ကျွန်တော်ရဲ့အမျိုးသမီးရဲ့အမေထွက်လာတယ်ကျွန်တော်ဟိုမယုံကြည်နိုင်တဲ့ပုံနဲ့ကြည့်ရကျွန်တော်ကလက်ပြပြီးတော့အိမ်ပေါ်တက်သွားတယ်အိမ်ပေါ်တက်သွားတဲ့ချိန်မှာကျွန်တော်ဇနီးကနေလှေကားနေပြီးတော့ဆင်းကြတယ်ဒါပေမဲ့ကျွန်တော်ဇနီးအဲ့ကျွန်တော်ပြန်လွတ်လာဆိုတော့မယုံကြည်နိုင်တဲ့အတွက်ကြောင့်ဒူးတွေညစ်ကြပါတယ်အဲ့ကျွန်တော်သူ့ကိုချိန်ရနေဖေးမှထားပြီးတော့အာမင်းဘာမှဝမ်းလည်းမနေနဲ့မျက်ရည်လည်းမကျနဲ့ဘာလဲဆိုတော့နောက်မှာဟို SP ရဲ့ပါလဲကင်မရာတွေလည်းပါလဲသူတို့ကလည်းဒေသသူတွေပြောပြောရှင်းရှင်းတွေ့တာ哦ပဲဟိုမြင်မြင်လည်းပေါ့ငိုရဲ့ရီရဲ့တွေမလိုချင်ဘူးဆိုတဲ့ခါကျတော့သူတို့အတင်းထားဆိုပြီးတော့ကျွန်တော်တို့အိမ်ပေါ်ကိုဆက်သွားတယ်အိမ်ပေါ်ကိုရောက်တဲ့ခါကျကျွန်တော်တို့မိသားစုရဲ့တွေ့ဆုံကိုသူတို့တွေကဗီဒီယိုနဲ့ရောကင်မရာရောမှတ်တမ်းတင်ပြီးတော့သူတို့လည်းပြန်သွားကြပါတယ
်ဘဝဆိုတာဘာပါလဲခင်ဗျာကိုစောတက်ထွေးရဲ့အတွေ့ကတော့
တချို့ကတသက်တကျွန်းဖြစ်ပြောင်းတယ်တချို့က9နှစ်ပြောင်းတယ်တချို့က10နှစ်ပြောင်းပြီးတော့ကျွန်တော်တို့9ယောက်ထဲက4ယောက်ပဲ3နှစ်ဖြစ်ပြောင်းခံရရတယ်အဲ့လိုပြောင်းခံရတဲ့အချိန်မှာပဲကျွန်တော်တို့3နှစ်အဖြစ်ပြောင်းခံရတဲ့သော်တော်ကထောင်ထဲမှာပဲတည်သွားခဲ့တယ်တသက်တကျွန်းပြောင်းခံရတဲ့အောင်လုံးကသူကလည်းထောင်ထဲမှာပဲတည်သွားတယ်9ယောက်ပဲကျန်တော့တယ်အဲ့9ယောက်ထဲကနေမှကျွန်တော်ရဲ့ဦးအင်းကြီးဦးမင်းကြီး3ယောက်ပဲအပြင်ပြန်ရောက်တယ်နောက်လာနီးငယ်ကြာမှကျွန်တော်တို့နောက်တစ်ယောက်အပြင်ကိုပြန်ရောက်တယ်တချို့ကဦးနှစ်ကြီးတွေနဲ့ထောင်ထဲမှာကျန်နေတယ်ဒီ၉ယောက်မှာပဲဘဝတွေအနည်းဆုံးပြတ်ထန်းလိုက်တယ်အဲ့လိုမျိုးပြန်ပြီးတွေးတဲ့ခါကျတော့လူဘဝဆိုတာဟိုလွတ်တိုင်းနဲ့မပြောနိုင်ဘူးကျွန်တော်အပြင်ပြန်ရောက်ပြီးတော့အခုလို့
ကျွန်တော်ကတော့ကျွန်တော်ဝါနာပါတဲ့စာရေးပြီးနေခဲ့တယ်ကျွန်တော်နဲ့အချိန်တော့တည်တံဆိုပြီးတော့လူလူကြောချင်းကပ်ပြီးရခဲ့တယ်ဟိုရဲတချို့ဟာအခုထိထောင်ထဲမှာနှိရှင်လာများနေပြီးတော့သူတို့တွေဘယ်လိုများနေပါလဲသူတို့နေတိုင်းဘာတွေတွေးနေပါလဲသူတို့စိတ်ဆင်းရဲနေတဲ့အခါမှာဘယ်လိုများလုပ်နေပါလဲတွေးရခါကျတော့ကျွန်တော်တော်တော်ကိုစိတ်ထဲမှာတော်တော်စိတ်မကောင်းဖြစ်ရတယ်ကြေပွဲရတယ်ကိုတက်စောခေါ